မင်္ဂလာပါရှင် VOA American တန်ရက်2020ပြည့်နှစ် January လ30ရက်ကြာသပတေးနေ့ညနေ6နာရီခွဲကနေ9နာရီထိစီစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ။ line meter 18 19နဲ့ 25 တို့ကနေနှာစင်နိုင်ကြပါရှင်။ကျွန်မခွာညိုပါခုညနေခင်းစီစဉ်တွေတာဝန်ယူပါမယ်ရှင်
။ကျွန်တော်အောင်လို့ပါဒီညနေနှာစင်ရမယ့်သတင်းတွေမှာတော့ဒီနေ့ငယ်မှာလူ190ထိသေဆုံးခဲ့ရတဲ့ကိုရိုနာဗိုင်းရပ်စ်ကူးစက်မှုကိုကမ္ဘာ့ကျန်းမာရေးရေးပေါ်အခြေအနေဖြစ်ကြီးညာသင့်မသင့်ကမ္ဘာ့ကျန်းမာရေးဖွဲ့ WHO ဒီနေ့ဆုံးဖြတ်မှာဖြစ်ပါတယ်။နိုင်ငံကလူ့ခွင့်ရေးလှုပ်ရှားမှုဖွဲ့တစ်ခုဖြစ်တဲ့ Amnesty International ကထုတ်ပြန်တဲ့အစီရင်ခံစာမှာတော့မြန်မာနိုင်ငံပါဝင်အာရှကလူ့ခွင့်ရေးအခြေအနေကိုမိမောင်းထုတ်ပြန်ထားပါတယ်။ဒီလိုထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမဆုမျက်မွန်နဲ့အထူးကြီးညာပေးမှာပါ
။ဆက်ပြီးတော့နားဆင်ရမယ့်သတင်းလာတွေထဲမှာတော့ကူးစက်မြန်ပြန့်နှံ့လာနေတဲ့ကိုရိုနာဗိုင်းရပ်စ်ကြောင့်ဖြစ်တဲ့အဆုတ်ရောင်ရောဂါဆိုင်ရာသတင်းလာတွေဒီကနေ့စက်တိုင်နားဆင်ကြရမှာပါဒီရောဂါအစပြုခဲ့တဲ့ဝူဟန်မြို့ကမြန်မာကျောင်းသားတွေကိုပြန်ခေါ်ရေးအစီအစဉ်စတင်တော့မယ်ဆိုတဲ့ကြေညာချက်ပေါ်မှာလည်းကျောင်းသားတွေကအခုလိုကြိုဆိုကြပါတယ်
ကျန်ကုန်မဟာတော့ကျွန်တော်တို့ကငင်းမှုစီတင်မရှိပါဘူးဒီဟာကသူတို့ဟိုလုပ်ပေးနိုင်တဲ့အတိုင်းအတာတစ်ခုကြီးပေါ့နော်အဲလုပ်ပေးရဆိုတော့ဟိုအစင်လက်ခံမှာပေါ့ခင်ဗျာကျွန်တော်ကဟုတ်ကျန်ခေါ်တော့ပဲကျေးဇူးတင်ရမှာပါဟုတ
်ကိုစီသူထွန်းရဲ့ပြောပြချက်နဲ့သူထုတ်လွှင့်ပေးသွားဖို့ရှိပြီးရွှေတရီကန်ဒေတာကလောင်ကစားယုံတွေလည်းဒီယောဂပိုကူးစက်မှုကာကွယ်ဖို့ပိတ်လိုက်တဲ့အတွက်အလုလက်မဲ့ဖြစ်ကုန်တဲ့မြန်မာနိုင်ငံသားအလုသမားတွေထောင်ကနန်းနီးပါရှမ်းပြည်နယ်နဲ့ပြန်ဝင်လာတဲ့အခြေအနေနဲ့တူကမ္ဘာတဝှမ်းမှာလည်းဒီယောဂပိုကူးစက်မှုထိန်းချုပ်နိုင်ဖို့ဝိုင်းဝန်းကျိုးပန်းအထုတ်နေကြတဲ့အခြေအနေတွေကိုနားဆင်ကြရမှာပါဒီလိုသတင်းလာတွေမတိုင်ခင်အခုရင်ဆုံးတော့ကြာသာပရင်းနေ့ညနေခင်းထိတ်တန်းရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့မဆုမြတ်မွန်တို့ပြောပြပါမယ်ရှင
်ကျွန်းနေမှာလူ190ထိသေဆုံးရတဲ့ကိုရိုနာဗိုင်းရပ်စ်ကူးစက်မှုကိုကမ္ဘာ့ကျန်းမာရေးအရေးပေါ်အခြေအနေဖြစ်ကြီးညာသင့်မသင့်ဒီနေ့ဆုံးဖြတ်မှာဖြစ်ကြောင်းကမ္ဘာ့ကျန်းမာရေးဖွဲ့ WHO အကြီးအကဲကပြောလိုက်ပါတယ်ဒီ watch နဲ့ကြီးညာဖို့အချိန်မတန်သေးကြောင်းပြီးခဲ့တဲ့သတင်းပတ်သက်မှာ WHO ကပြောဆိုထားပေမဲ့အခုနောက်ဆုံးနောက်ထပ်ကူးစက်သူ1900ကျော်နဲ့ကူးစက်ခံရသူ9900ကျော်ထိတိုးလာခဲ့တာပါကူးစက်သူတွေတိုးလာနေပြီးတရုတ်နိုင်ငံအပြင်မှာပါလူလူချင်းကူးစက်နေတဲ့ထောက်ထားတွေတွေ့နေရတဲ့အကြောင်းလဲ WHO ညွှန်ကြားရေးမှူးချုပ်ဒေါက်တာတီထရူအန်ဒနွန်ဂဗရီယယ်ဆက်စကာစစ်စရနိုင်ငံဂျနီဗာမြို့ပါရုံးချုပ်မှာမနေ့ကပဲပြောဆိုထားတာဖြစ်ပါတယ်တရုတ်နိုင်ငံအပြင်မှာကူးစက်သူအရေအတွက်မများပေမဲ့ပိုများလာနိုင်တဲ့အလားအလာတွေရှိနေကြောင်းလည်းသတိပေးခဲ့တာပါအဲဒီလိုမှတော့ကူးစက်မှု99ရာခိုင်နှုန်းကတရုတ်နိုင်ငံအတွင်းမှာသာဖြစ်ကြောင်းလည်း WHO ကြီးကဲကပြောပါတယ်သေဆုံးသူ190မှာတယောက်ကလွဲလို့ကျန်တဲ့သူတွေအားလုံးကလည်းဝူဟန်မြို့နဲ့ဟူပေပြည်နယ်အတွင်းမှာဖြစ်ပါတယ်ဒီချိန်ထဲမှာပဲနိုင်ငံတော်များကယောဂကူးစက်မှုစတင်ဖြစ်ပေါ်ရာတရုတ်နိုင်ငံဝူဟန်မြို့ရောက်နိုင်ငံသားတွေကိုပြန်ခေါ်နေကြတာပါကိုရိုနာဗိုင်းရပ်စ်ပိုးစစ်ကူးစက်သူအရေအတွက်ဟာ2002 2003မှာဖြစ်ခဲ့တဲ့သက်ရှူလမ်းကြောင်းဆိုင်ရာ SARS ရောဂါထက်လည်းပိုများနေပါတယ်ကိုရိုနာဗိုင်းရပ်စ်နေနည်းတရုတ်နိုင်ငံရဲ့ကျိုးပန်းမှုတွေကိုလည်း WHO ကြီးကဲကချီးကျူးခဲ့တာပါအမေရိကန်သမ္မတဒေါ်နယ်ထရန့်ကတော့ယောဂပိုးကူးစက်မှုအခြေအနေနဲ့ပတ်သက်လို့သက်ဆိုင်ရာအေဂျင်စီတွေကအစီရင်ခံတင်ပြခဲ့ပြီးတဲ့နောက်မနေ့တုန်းကပဲအခြေအနေတွေကိုစောင့်ကြည့်နေတဲ့အကြောင်းနဲ့ကမ္ဘာတဝန်းမှာအမေရိကန်ကျွမ်းကျင်သူတွေ24နာရီလုံးအနီးကပ်စောင့်ကြည့်နေတဲ့အကြောင်းနဲ့ Twitter လူမှုကွန်ရက်ကနေမှတ်ချက်ပေးခဲ့ပါတယ်
ကိုရိုနာဗိုင်းရပ်စ်ပိုးကူးစက်မှုတားဆီးထိန်းချုပ်နိုင်ဖို့ကမ္ဘာနိုင်ငံတွေစူးစမ်းနေကြတာနဲ့အတူနိုင်ငံတကာလေကြောင်းလိုင်းတွေကလည်းတရုတ်နိုင်ငံကိုပြန်တန်းတဲ့လေယာဉ်ခီးစဉ်တွေကိုရပ်နားထားတာဒါမှမဟုတ်ခီးစဉ်တွေလျှော့ချတာတွေလုပ်နေကြပါတယ်။အမေရိကန်ပြည်ထောင်စုက United Airlines လေကြောင်းလိုင်းကတရုတ်နိုင်ငံကိုပြေးဆွဲတဲ့ခီးစဉ်တွေလျှော့ချမှာမို့ February 1ရက်ကနေ6ရက်နေ့ကြာအမေရိကန်မြို့၃မြို့ကနေ Beijing ရှန်ဟိုင်းနဲ့ဟောင်ကောင်ကိုပြန်တန်းတဲ့ခီးစဉ်တွေထိခိုက်မယ်လို့အသိပေးထားပါတယ်။အမေရိကန်လေကြောင်းလိုင်း AA ကလည်းလော့စ်အန်ဂျလိစ်ကနေဘေကျင်းနဲ့ရှန်ဟိုင်းမြို့တွေကိုပြေးဆွဲတဲ့ခီးစဉ်တွေကို February 9ရက်ကနေမတ်လ29ရက်နေ့အထိရပ်နားထားမှာဖြစ်ပါတယ်။ Dallas Fort Worth ကနေဘေကျင်းနဲ့ရှန်ဟိုင်းကိုသွားတဲ့ AA လေယာဉ်ခီးစဉ်တွေကတော့ဆက်ရှိနေမှာဖြစ်ပါတယ်။ Delta လေကြောင်းလိုင်းကလည်းခီးတဲ့အရေးအတွက်တိတိတတ်တာနေသွားတဲ့အတွက်အမေရိကန်ကနေတရုတ်ကိုအပတ်စဉ်ပြန်တန်းနေတဲ့ခရီးစဉ်42ခုကနေ21ခုအထိ February 6ရက်နေ့ကနေစပြီးချော့ချတော့မှာဖြစ်ပါတယ်။တခါဒီမြမလေကြောင်းလိုင်း MAI ကလည်းတရုတ်မြို့10မြို့ကိုပြေးဆွဲနေတဲ့ခီးစဉ်တွေကိုနှစ်ဖက်တောက်ကြနေကစပြီးယာယီဆိုင်ထားပါတယ်။မြမအမျိုးသားလေကြောင်းလိုင်း MNA ကလည်းချန်တူးမြို့နဲ့ဟောင်ကောင်ကိုသွားတဲ့ခီးစဉ်တွေကိုစနေနေ့ကစပြီးတော့ရပ်နားထားပါတယ်။ကမ္ဘောဇာလေကြောင်းလိုင်းကလည်း February 1ရက်ကစပြီးတော့ဂွမ်ဂျိုးမြို့ခရီးစဉ်ကိုယာယီရပ်ထားပါတယ်။အလားတူတခြားအာရှနဲ့ဥရောပလေကြောင်းလိုင်းတွေကလည်းတရုတ်နိုင်ငံဝူဟန်မြို့သွားတဲ့ခရီးစဉ်တွေကိုဖြတ်နေကြပါတယ်။ Air Asia လေကြောင်းလိုင်းရဲ့မလေးရှား ကိုတာကင်နာဘာလူမြို့ထိုင်းနိုင်ငံဘန်ကောက်နဲ့ဖူခက်မြို့တွေကနေတရုတ်နိုင်ငံဝူဟန်မြို့ကိုသွားတဲ့ခရီးစဉ်အလုံးကို February 1ကိုအထိဖြတ်ထားပါတယ်။
တရုတ်နိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကြောင့်လူ190ထက်မနည်းသေဆုံးပြီးကူးစက်သူ8000လောက်ထိတိုးလာနေရမှာပဲပြည်ပနိုင်ငံတွေမှာနောက်ထပ်ကူးစက်မှုအသစ်တွေလည်းရှိနေပါတယ်ဒီနေ့မှာပဲအိန္ဒိယဖိလစ်ပိုင်နိုင်ငံတွေမှာပထမဆုံးဗိုင်းရပ်စ်ကူးစက်သူတွေတွေ့တဲ့အကြောင်းအတည်ပြုခဲ့ကြတာပါအိန္ဒိယနိုင်ငံတောင်ပိုင်းကေရလာမြို့မှာဝူဟန်တက္ကသိုလ်မှာတက်နေတဲ့ကျောင်းသားယောဂကူးစက်တာတွေ့ခဲ့ရပြီးတော့သီးသန့်ခွဲထားပြီးစောင့်ကြည့်နေတဲ့ကျောင်းလဲတာဝန်ရှိသူတွေကပြောပါတယ်ဖိလစ်ပိုင်နိုင်ငံမှာလည်းဝူဟန်မြို့ကလာတဲ့အသက်38နှစ်အရွယ်အမျိုးသမီးတူမှာဗိုင်းရပ်စ်ပိုးရှိနေတာတွေ့ရပေမဲ့ယောဂလက္ခဏာကတော့မရှိတော့တဲ့အကြောင်းသတင်းတွေကဖော်ပြခဲ့တာပါဒီလ21ရက်နေ့ကဖိလစ်ပိုင်ကိုရောက်လာခဲ့တဲ့အမျိုးသမီးဟာ၄ရက်ကြာမှဆေးကုသဖို့အကူအညီတောင်းခံခဲ့ရကဆေးရုံတင်ကုသပေးခဲ့ရတာလို့လည်းပြောပါတယ်တရုတ်နိုင်ငံအပြင်ပါကဗိုင်းရပ်စ်ပိုးကူးစက်နေတဲ့နိုင်ငံနဲ့ဒေသပေါင်း20လောက်မှာထိုင်းနိုင်ငံကတော့ကူးစက်သူ14ယောက်နဲ့အများဆုံးပါအာရှပစိဖိတ်ဒေသကဗိုင်းရပ်စ်ပိုးပြန့်နှံ့နေတဲ့အထက်မှာတော့ဩစတြေးလျဟောင်ကောင်မကာအိုထိုင်ဝမ်ဂျပန်တောင်ကိုရီးယားစင်ကာပူမလေးရှားကမ္ဘောဒီးယားအိန္ဒိယနီပေါ်ဖိလစ်ပိုင်သရီလင်္ကာထိုင်းဗီယက်နမ်နိုင်ငံတွေပါဝင်ပါတယ်မြောက်အမေရိကတိုက်မှာတော့အမေရိကန်ပြည်တော်စုမှကူးစက်သူ9ယောက်နဲ့ကနေဒါမှာတော့ကူးစက်ခံရသူ2ယောက်ရှိကြောင်းအတည်ပြုထားတာပါဥရောပမှာလည်းပြင်သစ်ဂျာမနီနဲ့ဖင်လန်နိုင်ငံတို့အထိကူးစက်သူတွေတွေ့ရှိထားပြီးအရှေ့လက်ပိုင်းဒေသမှာတော့ပထမဆုံးအဖြစ် RS ဆော်ဝါမြပြည်တော်စု UAE မှာမနေ့ကပဲပထမဆုံးကူးစက်မှုကိုအတည်ပြုထားပါတယ်။ဝမ်မျိုးကရောက်လာတဲ့တရုတ်မိသားစုမှာ၄ယောက်စလုံးဗိုင်းရပ်စ်ပိုးရှိနေတာကိုအရက်တော်ချာတော့မှအတည်ပြုနိုင်ခဲ့တာဖြစ်တဲ့အကြောင်းလဲ UAE တာဝန်ရှိသူတွေကပြောဆိုထားပါတယ်။
အာရှနိုင်ငံတွေမှာလွတ်လပ်မှုအပေါ်အာဏာပိုင်တွေဖိနှိပ်ထုတ်ချက်မှုပိုများလာနေတယ်လို့ဖိနှိပ်မှုကိုတွန်းလှန်ဖို့ကြိုးစားသူတွေလည်းများလာတယ်လို့ Amnesty International လူ့ခွင့်ရေးအဖွဲ့ကပြောလိုက်ပါတယ်။2019ခုနှစ်ဟာအာရှမှာဖိနှိပ်တဲ့နှစ်ဖြစ်တယ်လို့ခုခံတွန်းလှန်တဲ့နှစ်ဖြစ်တယ်လို့အာရှပစိဖိတ်ဒေသကနိုင်ငံနဲ့ပိုင်နဲ့25ခုရဲ့ပြီးခဲ့တဲ့နှစ်လူ့ခွင့်ရေးအခြေအနေတွေကိုလေ့လာထုတ်ပြန်တဲ့ Amnesty အဖွဲ့ရဲ့အစိုးရခန်းစာမှာဟောင်ကောင်ကိုဥပမာတစ်ခုပေးပြီးတော့ဖော်ပြထားပါတယ်။မြန်မာနိုင်ငံမှာတော့ရခိုင်ရှမ်းကချင်ပြည်နယ်တွေမှာဆစ်ရဇဝဲမှုအပါအဝင်ကြီးလေးတဲ့လူခွင့်ရေးချိုးဖောက်မှုတွေကိုမြန်မာစစ်တပ်ကျူးလွန်ခဲ့တယ်လို့ပြောပါတယ်။ရခိုင်လက်နက်ကိုင် AA အဖွဲ့နဲ့အစိုးရတပ်တွေကြားတိုက်ပွဲတွေကြောင့်ဒေသခံ3000ထက်မနည်းအိုးအိမ်စွန့်ခွာထွက်ပြေးရတဲ့အခြေအနေကိုလည်းထွက်သွင်းထားပါတယ်။လွတ်လပ်စွာထုတ်ဖော်ခွင့်၊စုဝေးခွင့်၊အသင်းပင်ဖွဲ့စည်းခွင့်တွေကန့်သတ်ခံထားရဆဲဖြစ်တယ်ဆိုတာကိုလည်းနိုင်ငံရေးလှုပ်ရှားသူတွေ၊သတင်းမီဒီယာသမားတွေနဲ့လူခွင့်ကာကွယ်လှုပ်ရှားသူတွေဆက်လက်ဖမ်းဆီးထောင်ချခံနေရတဲ့ဥပမာနဲ့ထောက်ပြထားပါတယ်။66ဂါကြီးဆက်သွယ်ရေးဥပဒေ၊ပုဂ္ဂိုလ်ရေးလွတ်လပ်မှုဥပဒေအပါအဝင်လိုသလိုဆွဲလို့ရတဲ့ပုံမှန်တွေကိုလွှတ်တော်မှာအများစုနေရာရထားတဲ့ NLD အစိုးရကပြင်ဆင်ဖို့ပြက်ကွက်တယ်လို့လည်း AI ကဝေဖန်ထားပါတယ်။နိုင်ငံကလူခွင့်ရေးနဲ့ရာဇဝတ်မှုဆိုင်ရာဥပဒေချိုးဖောက်ထားသူတွေအရေးယူမခံရဘဲလွတ်မြောက်နေတာကိုလည်းကဏ္ဍတစ်ခုအနေနဲ့ရခိုင်ပြည်နယ်ကိစ္စဥပမာနဲ့အစိုးရခံစားရဲမှထည့်သွင်းထားပါတယ်။မြန်မာနိုင်ငံမှာမျှတတဲ့တရားစီရင်ရေးအားနည်းနေတယ်လို့ကုလသမဂ္ဂလုံခြုံရေးကောင်စီကလည်းမြန်မာနိုင်ငံအခြေအနေကို ICC နိုင်ငံကတရားရုံးကိုတင်ဖို့ပြက်ကွက်တယ်လို့Amnesty International လူခွင့်ရေးအဖွဲ့ကပြောပါရယ်မြန်မာအစိုးရဟာဘင်္ဂလားဒေ့ရှ်နိုင်ငံဘက်ရောက်နေတဲ့ရိုဟင်ဂျာ9သိန်းခွဲလောက်တိတ်ခါရှိရှိအန္တရာယ်ကင်းကင်းပြန်လာနိုင်တဲ့အခြေအနေတိုးတက်အောင်ဖန်တီးမပေးဘူးလို့လည်းဆွဆွဲပါရယ်တစ်ချိန်တည်းမှာပဲရခိုင်ပြည်နယ်ထဲမှာရှိနေကြတဲ့ရိုဟင်ဂျာ6သိန်းလောက်ဟာလည်းခွဲခြားဆက်ဆံတဲ့စနစ်အောင်မှာနေထိုင်နေကြရတယ်လို့ Amnesty International ရဲ့2019ခုနှစ်အတွက်အာရှပစိဖိတ်ဒေသလူခွင့်ရေးအခြေအနေတုံ့တက်ချက်အစဉ်ခန်းစာမှာဖော်ပြထားပါရယ်ရိုဟင်ဂျာဆိုတာလက်မခံတဲ့မြန်မာအစိုးရဘက်ကတော့ဒုက္ခသည်တွေပြန်လာနိုင်ဖို့အသင့်ပြင်ဆင်ထားတယ်လို့ပြောထားပါရယ်ရှင်
VOA American တန်ညနေဘက်မြန်မာဘာသာစီစဉ်တွေကိုညနေ6နာရီခွဲကနေညနေ9နာရီအထိလိုင်းဒိုမီတာ70 kHz 1068 MHz လိုင်းဒိုမီတာ19 kHz 15563 MHz လိုင်းဒိုမီတာ25 kHz 11965 MHz ကနေပြီးတော့ထုတ်လည်ပေးနေပါတယ်ခင်ဗျာ
VOA American တန်မြန်မာဘာသာစီစဉ်ရဲ့ကြာသပတေးနေ့ညနေခင်းသတင်းတွေကိုဆက်လက်ကြည့်ညနေပါတယ်အမေရိကန်သမ္မတဒေါ်နယ်ထရန့်ကိုရာဇဝတ်ဖယ်ရှားနိုင်ရေးတရားစွဲထားတဲ့ပေါ်ကြားနာဆစ်ဆင်းနေတဲ့ထက်လွတ်တော်မှာတရားလိုဖြစ်သွားနေတဲ့အောက်လွတ်တော်အမတ်တွေနဲ့သမ္မတရဲ့ဥပဒေကျိုးဆောင်ဖွဲ့လို့ကိုဒီကနေ့နောက်ဆုံးနေ့ဖြစ်ဆက်လက်မြင်းမြန်းကြမှာဖြစ်ပါတယ်။ကြားနာဆစ်ဆင်းမှုအချိန်ကာလကတော့သမ္မတထရန့်ရဲ့အစိုးရဖွဲ့တွေကအဓိကပုဂ္ဂိုလ်တွေကိုတက်တည်ဖြစ်ဆင့်ခေါ်မြင်းမြန်းမှုအတက်ကဒီမိုကရက်ကိုယ်စားလှယ်ရဲ့တောင်းဆိုချက်ကိုထက်လွတ်တော်မှာလူများစုဖြစ်တဲ့ Republican တွေကလက်ခံမခံဆိုတဲ့ပုံမှာအဓိကမူတည်နေပါတယ်။ထက်လွတ်တော်အမတ်တွေကစာနယ်ရေးသားမြင်းမြန်းဆစ်ဆင်းကြတဲ့မနေ့ကတရားခွင်မှာလည်းတက်တည်ဆင့်ခေါ်ခွင့်ပြုတဲ့အသင်းကိုအဓိကအာရုံစိုက်ကြတာပါ။တက်တည်ဆင့်ခေါ်ဖို့စဉ်းစားခံရသူတွေမှာတော့သမ္မတအင်ဗျူရောအမျိုးသားလူမျိုးရေးချန်ပီယံရရှိအောင်ဂျွန်ဘော်တန်နဲ့ပေါင်းဝင်ပါတယ်။ချန်ပီယံရရှိအောင်ဘော်တန်ကတော့ဒီနေ့အမေရိကန်သမ္မတရွေးကောက်ပွဲမှာ ဒီမိုကရက်ပါတီကအဓိကပြိုင်ဘက်ဖြစ်လာနိုင်ခြေရှိတဲ့ဒုသမ္မတဂျိုးဘိုင်ဒန်ပေါ်အချင်းဖြစ်ချက်ဆမှုဆွေးနွေးခြင်းနဲ့စုံစမ်းစစ်ဆေးမှုတွေကိုယူကရိန်းသမ္မတကတရားဝင်မကြေညာမချင်းအမေရိကန်ကပေးမဲ့စီးရီးအကူအညီဒေါ်လာ390တန်းကိုဆိုင်းငံ့ထားဖို့သမ္မတထရန့်ကသူ့ကိုတရားညွှန်ကြားခဲ့တဲ့အကြောင်းလဲမကြခင်ထုတ်ဝေမဲ့သူ့ဆောက်ထဲမှာရေးသားထားသူဖြစ်ပါတယ်
အမေရိကန်ပြည်ထောင်စုနဲ့ကနေဒါနိုင်ငံမက္ကဆီကိုနိုင်ငံတို့ကြားကုန်သွယ်ရေးသဘောတူညီမှုတဲ့ USMCA ကိုသမ္မတဒေါ်နယ်ထရန့်ဗုဒ္ဓဟူးနေ့ကလက်မှတ်ထိုးခဲ့ပါတယ်အခုကုန်သွယ်ရေးသဘောတူညီမှုတဲ့ကြောင့်သမ္မတဟောင်းဘီလ်ကလင်တန်လက်ထက်ကရရှိထားတဲ့ NAFTA စာချုပ်ဟောင်းအဆုံးသတ်သွားပြီလို့လက်မှတ်ထိုးပွဲမှာသမ္မတထရန့်ကပြောကြားခဲ့ပါတယ်ခေတ်သစ်ကုန်သွယ်ရေးသဘောတူညီချက်တွေထဲမှာ USMCA သဘောတူညီချက်ဟာအကျယ်ပြန့်ဆုံးအမျှတဆုံးကုန်သွယ်ရေးသဘောတူညီချက်ဖြစ်တယ်လို့လည်းအမေရိကန်သမ္မတကဆိုပါတယ်စာမျက်နှာ2000ကျော်ပါဝင်တဲ့သဘောတူစာချုပ်တက်မှာညာနာပစ္စည်းမူပိုင်ခွင့်အင်တာနက်ဆက်သွယ်မှုငွေကြေးနဲ့ယင်းနှိမ့်မြုပ်နှံမှုအစိုးရပိုင်လုပ်ငန်းတွေဆိုင်ရာသဘောတူညီချက်တွေပါဝင်ပါတယ်။မော်တော်ကားထုတ်လုပ်ရေး၊အွန်လိုင်းအခြေခံစီးပွားရေး e-commerce နဲ့အလုပ်သမားရေးရာတို့နဲ့ဆိုင်တဲ့စည်းကမ်းတွေကိုအခုစာချုပ်တက်ထဲမှာပို့ပြီးတော့တင်းကျပ်ထားပါတယ်။အမေရိကန်၊ကနေဒါနဲ့မက္ကဆီကိုတို့ကြားတစ်နှစ်ကိုဒေါ်လာ 1.2 ထရီလီယံတန်ဖိုးကုန်စည်စီးဆင်းမှုပိုင်းမှာတော့အရင် NAFTA စာချုပ်ဟောင်းအတိုင်းအနီးပါဆက်ရှိနေပါတယ်။ကနေဒါမှာတော့ဒီစာချုပ်တစ်ကိုလွှတ်တော်မှအတည်မပြုရသေးပါဘူး။အတိုက်ခံလွှတ်တော်အမတ်တွေရဲ့ထောက်ခံမှုရဖို့အတွက်ဝန်ကြီးချုပ် Justin Trudeau အနေနဲ့အချိန်ချင်းဆွေးနွေးညှိနှိုင်းရဖို့ရှိနေပါတယ်
။ဥရောပသမဂ္ဂ EU ကဗြိတိန်ခွဲထွက်တော့မယ့်အချိန်မှာပဲခွဲထွက်ပြီးနောက်ပိုင်းနိုင်ငံဆက်ဆံရေးကိစ္စတွေနဲ့ပတ်သက်လို့ဆွေးနွေးဖို့အမေရိကန်နိုင်ငံခြားရေးဝန်ကြီးမက်ကွန်ပီယိုလန်ဒန်မှာရောက်နေပါတယ်။ဗြိတိန်ဝန်ကြီးချုပ်ဘောရစ်ဂျွန်ဆန်နဲ့ဒီကနေ့တွေ့ဆုံမဲ့ဝန်ကြီးပွန်ပီယိုဟာ EU ကခွဲထွက်ပြီးနောက်ဗြိတိန်နိုင်ငံနဲ့လွတ်လပ်စွာကုန်သွယ်ရေးကိစ္စတရုတ်နိုင်ငံကဟွာဝေးနည်းပညာကုမ္ပဏီရဲ့မြန်နှုန်းမြင့် 5G အင်တာနက်ဆက်သွယ်ရေးလုပ်ငန်းတွေကိုဗြိတိန်ဆွေးရကအခန့်အသတ်နဲ့လောက်ကံဝင်ပြုလုပ်တဲ့ကိစ္စတွေကိုဆွေးနွေးလိုက်မယ်လို့လည်းမျှော်လင့်ရပါတယ်
။ EU ဥရောပသမဂ္ဂအဖွဲ့ဝင်ဖြစ်တဲ့တင်ပေါင်း90နီးပါးဗြိတိန်နိုင်ငံပါဝင်ခဲ့တာတောက်ချာနေမှာတော့တရားဝင်နှုတ်ထွက်တော်မှာဖြစ်တာမို့ပုံထုံးတွေတော့ကဥရောပပါလီမန်ဆိုင်ရာဗြိတိန်လွှတ်တော်အမတ်တွေကလောက်ဖို့ကံပန်ဟောင်း EU မိတ်ဆွေတွေကိုနှုတ်ဆက်ခဲ့ကြပါတယ်။ဇန်နဝါရီ31ရက်မှာဗြိတိန်နှုတ်ထွက်ပြီးရင်နှစ်ဖက်ဆက်ဆံရေးတည်ဆောက်ဖို့အတွက်အကူအပြောင်းကာလအဖြစ်အခုနှစ်ကုန်အထိသတ်မှတ်ထားပါတယ်ဒီကြားကာလအတွင်းကုန်သွယ်ရေးဆိုင်ရာသဘောတူညီချက်တွေရရှိအောင်ဆွေးနွေးကြရမှာပါသွင်းကုန်ကွန်တွေကိုတာတွေမလိုတဲ့လွတ်လပ်တဲ့ကုန်သွယ်ရေးသဘောတူညီမှုတွေ EU ကလမ်းဖွင့်ထားပေမဲ့နှစ်ဖက်မျှတတဲ့သဘောတူညီမှုမျိုးဖြစ်ဖို့လိုတယ်လို့ဥရောပကော်မရှင်ဥက္ကဋ္ဌအက်ဆလာ ဖွန်ဒါ လိုင်ယန်ကပြောကြားပါတယ်ကြားကာလ၁၇လအတွင်းမှာတော့ဗြိတိန်အနေနဲ့ EU ရဲ့စည်းကမ်းချက်တွေကိုစိုက်ပြီးလက်နာနေရမှာဖြစ်တယ်လို့ EU စည်းရေးအတွက်ဆက်ပြီးတော့ဘတ်ဂျက်ထည့်နေရအောင်မှာဖြစ်ပါတယ်ရှင
်ဇန်နဝါရီလ30ရက်ကြာတာရင်းနဲ့ညနေခင်းထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့မဆုမြတ်မွန်တို့ပြောပြပေးခဲ့ကြတာပါရှင်အခုကိုရိုနာဗိုင်းရပ်စတင်ခဲ့ရာဝူဟန်မြို့နယ်မှာပိတ်မိနေတဲ့မြန်မာကျောင်းသားတွေကိုပြန်ခေါ်ရေးအစီအစဉ်အကြောင်းစပြီးတော့ပြောပြပေးပါမယ်ကိုရိုနာဗိုင်းရပ်စ်သစ်ကူးစက်ပြန့်နှံ့မှုစတင်ခဲ့တဲ့တရုတ်နိုင်ငံဟူဖင်ပြည်နယ်ဝူဟန်မြို့မှာပိတ်မိနေတဲ့မြန်မာကျောင်းသားအယောက်60ကျော်ကိုမြန်မာပြည်ပြန်ခေါ်မဲ့လုပ်ငန်းစဉ်ကိုလာမယ့်ဖေဖော်ဝါရီလ1ရက်နေ့မှာစတင်တော့မှာဖြစ်ပါတယ်။ဒီလုပ်ငန်းစဉ်ဟာမြန်မာပြည်ပြန်ရောက်တဲ့အထိဆိုရင်အချိန်တစ်လလောက်ကြာနိုင်ပြီးလက်ရှိမှာကျောင်းသားတွေအားလုံးကျန်းမာရေးကောင်းမွန်နေတဲ့အကြောင်းပိတ်မိနေတဲ့ကျောင်းသားတွေကတယောက်ကပြောပါတယ်။အပြည့်စုံကို VOE မြန်မာပိုင်းသတင်းတောက်ကိုစောထက်ကပြောပြမှာပါရှင်။
ယောဂဘုကုသပြန့်ထမှုစတင်ခဲ့ရာဝူဟန်မြို့မှာပိတ်မိနေတဲ့မြန်မာတောက်ကတူကျောင်းသားအယောက်60ကိုဖေဖော်ဝါရီ1ရက်နေ့မှာစတင်ခေါ်ယူဖို့မြန်မာတန်ရုံကစီစဉ်နေရလို့သိရတဲ့အတွက်ဝမ်းသာကြောင်းမဟာသိပ္ပံကျောင်းသားကိုစီသူထွန်းကပြောပါတယ်
ကျန်ကုန်မင်းဟာတော့ကျွန်တော်တို့ကငင်းမှုစီတင်မရှိပါဘူးဒီဟာကသူတို့ဟိုလုပ်ပေးနိုင်တဲ့အတိုင်းအတာတစ်ခုကြီးပေါ့နော်လုပ်ပေးရဆိုတော့ဟိုအစင်လက်ခံမှာပေါ့ခင်ဗျာကျွန်တော်ကဟုတ်ကျန်ခေါ်တာကိုပဲကျေးဇူးတင်ရမှာပါဟုတ်
မြန်မာကျောင်းသားတွေကိုဟူပေးပြည်နယ်ဝူဟန်မြို့ကနေတောင်ဘက်ကလျက်ပြည်နယ်တခုဖြစ်တဲ့ဟူနန်းပြည်နယ်ချန်းရှာမြို့ကိုဘတ်စကားနဲ့ပထမအဆင့်ရွှေ့ပြောင်းมาဖြစ်ပါတယ်သူတို့မှာယောဂကူးစက်မှုရှိမရှိစောင့်ကြည့်ပြီးမှမြန်မာနိုင်ငံကိုစင်းလုံးကားလေရင်နဲ့ပြန်ပို့ပေးဖို့စီစဉ်ထားပြီးပြန်ပြအချိန်တလားလောက်ကြာမြင့်နိုင်တယ်လို့တန်ယုံထုတ်ပြန်ကြမှာဖော်ပြထားပါတယ်ကျောင်းသားတွေကိစ္စအသေးစိတ်ဆောင်ရွက်နေရဲ့ပေကျင်းမြို့ကမြန်မာတန်ယုံကို VOA ကဆက်သွယ်မေးမြန်းခဲ့ပေမဲ့ဖုံးပြန်လည်းဖြေကြားခြင်းမရှိပါဘူ
း။ဟုတ်ကဲ့အဲ့ဒီကိစ္စနဲ့ပတ်သက်ပြီးအသေးစိတ်ထုတ်ပြန်လာတာမြန်မာတန်ယုံပြင်ဆင်လို့ရပါရှင့်။နောက်ဆုံးရုံးနေနေတော့တို့အဲ့ဒီကိစ္စနဲ့ပတ်သက်ပြီးတော့ဒီကထုတ်ပြန်ထားတာတော့မရှိသေးပါဘူးရှင့
်။နန်နင်းမြို့ကမြန်မာအကောင်စစ်ဝင်ရုံးကို VOA ကဆက်သွယ်မေးမြန်းခဲ့တာဖြစ်ပါတယ်။ဝူဟန်မြို့မှာပါကစ္စတန်ကျောင်းသားခန့်မှန်းခြေအယောက် 900 လောက်ရှိပြီး၄ယောက်ကဒီယောဂဘူကူးစက်ခံရပြီးကျန်တဲ့ကျောင်းသားတွေကအပြင်ထွက်ဖို့စိုးရိမ်နေကြကြောင်းပါကစ္စတန်ကျန်းမာရေးဝန်ကြီးကမနေ့ကပြောသွားပါတယ်။ မြန်မာကျောင်းသားတွေကတော့ကျန်းကျန်းမာမာရှိပြီးအားလုံးကျောင်းဝင်းအတွင်းမှာနေထိုင်ကြတာဖြစ်လို့စိုးရိမ်စရာမရှိကြောင်းကိုစီသူထွန်းကပြောပါတယ်
အော်ကုဆတ်ခင်ပါကစ္စတန်ကောင်းသားတွေကသူကအပြင်မှာနေတဲ့ကျောင်းသားတွေပေါ့နော်ကျောင်းထဲမှာနေတဲ့ကျောင်းသားတွေမဟုတ်ဘူးဒီတော့ဟိုနည်းနည်းဝေးရပေါ့နော်ကျောင်းဝေးရဆိုတော့ဘာလို့မျိုးအရင်ဆိုရင်တော့မရှိပါဘူးဒီချိန်မှာအဓိကသူ့နေရာများလို့ရှိရင်လည်း side effect တစ်ခုဖြစ်နိုင်တယ်ဆိုတော့တက်နိုင်ကြများတော့မဆိုးရင်အောင်နေဖို့ကျွန်တော်တို့ပြောရပါတယ်ဟုတ်
ကျောင်းအများစုမှာဈေးဆိုင်တွေပြန်ဖွင့်ဖို့ခွင့်မပြုသေးရကြောင်းအစားအသောက်ဝယ်ယူဖို့အတွက်အခက်အခဲရှိကြောင်းကိုလည်းမြန်မာကျောင်းသားတချို့ကသူတို့လူမှုကွန်ရက်စာမျက်နှာတွေမှာရေးသားကြပါတယ်တရုတ်ကုန်းတွင်းပိုင်းဝူဟန်မြို့ကနေပြန့်နှံ့လာတဲ့ဒီရောဂါပိုးဟာအခုဆိုရင်တရုတ်ပြည်နယ်ကြီး32ခုကိုပြန့်နှံ့လာပြီးလူဦးရေ 9,800 ကျော်ကူးစက်ခံနေရပါတယ်။သေဆုံးသူကတော့ဒီနေ့ဇန်နဝါရီ30ရက်မနက်ပိုင်းမှာ190ရှိပြီးအားလုံးကတရုတ်နိုင်ငံသားတွေဖြစ်ပါတယ်။တရုတ်ရဲ့ပညာရေးမြို့တော်တစ်ခုဖြစ်တဲ့ဝူဟန်မြို့မှာတက္ကသိုလ်နဲ့ကောလိပ်ပေါင်း30ကျော်ရှိပြီးကမ္ဘာအနှံ့ကနိုင်ငံခြားကျောင်းသားပေါင်း5သိန်းနီးပါးပညာသင်နေကြတာပါ။အမေရိကန်ဂျပန်အပါအဝင်ဩစတြေးလျဗြိတိန်ပြင်သစ်စတဲ့နိုင်ငံတွေကသူတို့နိုင်ငံသားတွေကိုပြန်လည်ခေါ်ယူနေကြပါတယ်။ကိုရိုနာဗိုင်းရပ်စ်နဲ့အသွင်တူ MERS ရောဂါဟာ2012တုန်းက Sorry Arabia နိုင်ငံမှာစတင်ခဲ့ပြီး28နိုင်ငံကိုပြန့်နှံ့ခဲ့ပါတယ်။လူအယောက် 2500 နီးပါးကူးစက်ခံခဲ့ရပြီး850ကျော်သေဆုံးခဲ့ရပါအလားတူပဲ SARS ရောဂါပိုးဟာ2002ခုနှစ်မှာတရုတ်နိုင်ငံကစတင်ပြန့်နှံ့ခဲ့ပြီးနိုင်ငံ30ကျော်ကိုပြန့်နှံ့ခဲ့ပါတယ်။လူအယောက် 8,000 ကျော်ကိုကူးစက်ခဲ့ပြီး 800 ကျော်သေဆုံးခဲ့ပါတယ်။အခုကိုရိုနာဗိုင်းရပ်စ်ကနိုင်ငံပေါင်း20ကိုရောက်ရှိနေပြီဖြစ်ပါတယ်။
ကိုစောထက်ပြောပြသွားတာပါရှင်အခုလိုတရုတ်နိုင်ငံဝူဟန်မြို့ကနေပြီးတော့စတင်ပြန့်နှံ့လာတဲ့ကိုရိုနာဗိုင်းရပ်စ်ကြောင့်ဖြစ်တဲ့ကူးစက်များဆုတ်ယောင်ရောဂါကူးစက်လာမှာကိုစိုးရိမ်စေကြောင်းခုရပိုင်းအတွင်းမှာပဲလာအိုနိုင်ငံဘက်ချံရွှေတရီကန်နယ်မြေကနေမြန်မာပြည်ထဲကိုပြန်ဝင်လာကြသူပေါင်း900ဝန်းကျင်ရှိပါတယ်ကိုရိုနာဗိုင်းရပ်စ်အန္တရာယ်ကြောင့်ရွှေတရီကန်ဒေသတွင်းကလောင်းကစားယုံတွေပိတ်လိုက်တဲ့အတွက်အဲ့ဒီမှာအလုပ်လုပ်နေကြတဲ့မြန်မာနိုင်ငံသားတွေနေရက်ကိုပြန်လာကြတာဖြစ်တဲ့အကြောင်းထိုင်းအခြေဆိုင် VOA သတင်းတောက်မတ်အေးအေးမှကသတင်းပေးပို့ပါတယ်ရှင်
။ကိုရိုနာဗိုင်းရပ်စ်ရောဂါပိုးကူးစက်မှာကိုစိုးရိမ်ပြီးတရုတ်နိုင်ငံသားတွေနဲ့နိုင်ငံခြားသားတွေကိုလောက်အိုနိုင်ငံကအဝင်ပိတ်လိုက်ပြီးတဲ့နောက်ပိုင်းမှာရွှေတိန်ကန်နယ်မြေကကာစီနိုလောင်းကစားရုံတွေလည်းပိတ်လိုက်ရတာပါ။ဒါကြောင့်ထိုင်းမြန်မာလောက်အိုနယ်စပ်ချင်းထိစပ်နေတဲ့ရွှေတိန်ကန်ဒေသမှာလုက္ကိုက်ဖတ်တောက်နေကြတဲ့မြန်မာနိုင်ငံကအလုပ်သမားတွေနဲ့လောက်အိုနိုင်ငံဘိုကီယိုပီနယ်ကကာစီနိုလောင်းကစားရုံတွေမှာအလုပ်လုပ်နေကြတဲ့မြန်မာတွေနေရပြန်ကြတာဖြစ်ပါတယ်။လောက်ဘက်ကကာစီနိုလောင်းကစားရုံမှာပဲဝူဟန်အဆောက်အအုံရောဂါတန်လျာဖြစ်ပွဲတရုတ်အမျိုးသားနှစ်ဦးကိုဇန်နဝါရီလ26ရက်နေ့ကတွေ့ရှိခဲ့ပြီးတဲ့နောက်ပိုင်းကာစီနိုလောင်းကစားဝင်းအတွင်းမှာအဝင်အထွက်တွေကိုတင်းတင်းကြပ်ကြပ်စစ်ဆေးလာခဲ့တာပါ။ဒီနောက်မှာတော့လောက်အိုနိုင်ငံကဒီကိုရိုနာဗိုင်းရပ်စ်ရောဂါပိုးကူးစက်မှာကိုကာကွယ်တဲ့အနေနဲ့သူ့နိုင်ငံတည်းကိုနိုင်ငံသားတွေဝင်မလာအောင်နယ်စပ်ကိုယာယီပိတ်လိုက်ပါတယ်။ရွှေတရီကန်လောင်းကစားရုံတွေမှာအလုပ်လုပ်ကြနေကြတဲ့မြန်မာလူသမားတွေဟာအလုပ်လက်မဲ့ဖြစ်ကုန်တဲ့အတွက်နေရက်ကိုပြန်လာကြတာဖြစ်ပြီးအခုရပိုင်းအတွင်းနေ့စဉ်လိုလိုလူရနဲ့ချီပြန်နေကြတယ်လို့လည်းရှမ်းသတင်းစင်ရဲ့အယ်ဒီတာဦးဆိုင်မင်းကအခုလိုပြောပါတယ်။
အဲ့တော့အခုပြန်လာတချီလေးခရိုင်ထဲကိုပြန်ရောက်လာတဲ့ဒီပြည်သူရှမ်းပြည်မြောက်ပိုင်းဒီပေါ်ကြောင့်လည်းတက္ကလူတွေများတယ်မိချီလာမို့ရမကွေးအဲ့ကလူတွေများတယ်ရာကနန်းလောက်ကိုပြန်လာတယ်ဒီပြီးခဲ့တဲ့ဒီပုံကြီးကျောင်းတွေမှာတွေပါတယ်ဒါချီလေးမှာလာတဲကြတယ်အဲဆက်လက်ပြီးတော့မှဒီလိုစာပြည်မျိုးပြန်လာကြတာတွေရှိတယ်ဆက်တိုက်တယ်အော်ရာကနန်းရှိတယ်ဟုတ်တယ်အများကြီးပဲဒီလောင်းကစားရုံကကြီးတယ်ဆိုတော့ဒီအထက်မှာတွားပြီးတော့မှဒီအတိကတော့လူငယ်လူလတ်တွေပေါ့နော်သူတို့ကအဲ့မှာဒီလောင်းကစားရုံမှာလောက်တော့လောက်ကြတော့အဲ့ထက်မှာကဒီနေဆက်တကြောပေါ့နော်တရက်ခက်ကအဝင်လာတာတွေလက်မခံဘူးဒါပေမဲ့ဒီလောင်းကစားမှာရှိနေတဲ့ညာကစားတဲ့လူတွေပြန်ခင်တော့ရတယ်ဆိုတဲ့ပုံစံလို့တော့ပြန်တဲ့လူပဲရှိတယ်လာတဲ့လူရှိတော့အလုပ်တိတ်မဖြစ်တော့အဲ့ဒါကြောင့်မို့ပြန်လာကြတာလို့တော့ကြားသိရတယ်ဆိုရင
်တချီလေးမြို့ကန်တူလဲဖြစ်ကုန်းတဲ့တူလဲဖြစ်တဲ့ဦးထွေးကတော့ပြန်လာတဲ့သူတွေဟာတရုတ်နိုင်ငံကဖြစ်နေတဲ့ကိုရိုနာဗိုင်းရပ်စ်ပိုးကူးစက်မှာကိုစိုးရိမ်လာကြောင်းပြန်လာကြတာဖြစ်တယ်ဆိုပြီးပြောပါတယ်
တဲ့လောမှာလုတ်တဲ့လူတွေပြန်လာရဲလို့ပြောတယ်ဟုတ်တယ်ဒီဖရန်လာ60လောက်ရှိတယ်လို့ပြောတယ်မလေးကဟောဒီတရုတ်ဒီကိစ္စကြောင့်ဟိုဟာရောဂါပိုးမှာအဲ့လိုပဲပြန်လာကြတော့သူလည်းပါကြလာဆိုမြန်မာလူသမားကြီးအဲ့ဒီမှာသွားပြီးရတယ်
တချီလေးကျမကြီးဦးစည်းဌာနက โควิด-19ပိုင်းရပ်စ်ပတ်သက်လို့တန်တရားဖြစ်ပေါ်အခြေအနေတွေကိုစောင့်ကြည့်စစ်ဆေးမှုတွေလုပ်နေတာပါအခုနှစ်ရက်တာအတွင်းဝင်လာတဲ့သူလူဦးရေစုစုပေါင်း660ကျော်ကိုစစ်ဆေးထားပြီးဖြစ်ကြောင်းနဲ့တန်တရားလူနာမတွေ့ရသေးဘူးဆိုပြီးကျန်းမာရေးဝန်ထမ်းတွေကပြောပါတယ်ဒါပေမဲ့တာချီလိတ်မြို့ကန်တွေကတော့ဒီလိုကျန်းမာရေးစစ်ဆေးမှုတွေလုပ်တဲ့အခါမှာတာချီလိတ်ဘက်ကဝင်လာတဲ့တရုတ်နိုင် virus kusatu, luye sele uti shilawi chilo, tiyo diga winare, nangajala tito la murigo, pepinari, lotimate, tangjama itanaga, tangsoya tangwen shidurine, a yewa siwe lonigari, tiyo kavale kizwa mia, mia jala nire, chiran kiyang, shrigan di tama, lao baka kizwa rigo, win pila vida no paima, edi di tama, lokai satam nijare, nyamalo to marigaro, a lola mary, kiko nyavareshin.
ဖြူရင်းမြန်မာဝိုင်းအစီအစဉ်ရဲ့အရင်ကမိုဘိုင်းအက်ပ်ကိုဇန်နဝါရီလကောင်ကစပြီးတော့ရက်ဆိုင်တော့မှာဖြစ်ပါတယ်ဖြူရင်းမြန်မာဝိုင်းအစီအစဉ်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားထုတ်လွှင့်ချက်တကူအချိန်မရွေးကြည့်ရှုနာစေနိုင်ဖို့ဖြူရင်းမိုဘိုင်းအက်ပ်တကူစမတ်ဖုန်းတွေမှာဒေါင်းလုဒ်ယူနိုင်ပါတယ်အက်ပယ်နဲ့အန်ဒရိုက်ဖုန်းတွေမျိုးစလုံးအတွက်သက်ဆိုင်ရာအက်ပ application ကနေပြီးတော့ VOA အစီအစဉ်တွေကိုတိုက်ရိုက်နားဆင်ကြည့်ရှုနိုင်တဲ့အပြင်ကိုနှစ်သက်ရာအချိန်တိုင်းမှာလည်းသတင်းဆောင်မတွေအပတ်စဉ်ကဏ္ဍတွေကိုတွားပြီးတော့နားဆင်ဖတ်ရှုနိုင်ပါတယ်ရှင
် VOA ရဲ့ကြာသပတင်းညနေခင်းအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်ကမ္ဘာ့ကျန်းမာရေးအဖွဲ့ချုပ် WHO ကဒီကိုရိုနာဗိုင်းရပ်စ်ကူးစက်မှုကိုကမ္ဘာလုံးဆိုင်ရာကျန်းမာရေးအရေးပေါ်အခြေအနေဖြစ်သတ်မှတ်မလားဆိုတာဒီကနေ့ဆုံးဖြတ်မှာဖြစ်ပါတယ်။ကမ္ဘာနိုင်ငံတွေကဒီရောဂါကူးစက်မှုကိုကာကွယ်ထိန်းချုပ်နိုင်ဖို့ဆောင်ရွက်နေကြတဲ့အချိန်ထဲမှာပဲမလို့အပ်ဖဲနဲ့တရုတ်နိုင်ငံကိုခရီးမသွားကြဖို့ခရီးသွားသတိပေးချက်တွေလည်းထုတ်ပြန်လိုက်ပြီးလေကြောင်းလိုင်းတွေကလည်းတရုတ်နိုင်ငံကိုပြန်တန်းတဲ့ခရီးစဉ်တွေကိုစပြီးတော့ရပ်ဆိုင်းနေကြပါပြီ။ဒီကူးစက်ရောဂါဗိုင်းရပ်စ်အဓိကဖြစ်ပွားခဲ့တဲ့ဝူဟန်မြို့မှာတော့လူတွေတန်းနဲ့ချီပိတ်မိနေပြီးသူတို့ရဲ့အခုလောလောဆယ်အနေအထားကလည်းမရေမရဖြစ်နေပါတယ်။VOA သတင်းတောက်မာရီယာမဒယ်လို့ပေးပို့ထားတဲ့သတင်းကိုကိုရန်နိုင်ကပြောပြပေးပါမယ်ရှင်
။ကိုရိုနာဗိုင်းရပ်စ်ကူးစက်မှုကြီးစတင်ဖြစ်ပွားခဲ့တဲ့တရုတ်နိုင်ငံဝူဟန်မြို့ကနေကယ်ထုတ်လာခဲ့တဲ့အမေရိကန်နိုင်ငံသား210ဟာဗိုလ်ထူးလေးကတော့အမေရိကန်နိုင်ငံကယ်လီဖိုးနီးယားမှာရှိတဲ့စစ်ခြေစိုက်စခန်းကိုရောက်ရှိလာခဲ့ပါတယ်။အဲ့လူတွေအနေနဲ့ရောဂါပိုးကူးစက်မှုရှိမရှိဆိုတာကိုဆုံးဖြတ်နိုင်ဖို့အတွက်3ရက်လောက်အချိန်ကြာနိုင်တယ်လို့အမေရိကန်ရဲ့ရောဂါကာကွယ်ထိန်းချုပ်ရေးဌာန CDC ကဒေါက်တာ Chris Braden ကပြောပါတယ
် Some of that evaluation is actually taking some tests and flying those samples to CDC in Atlanta doing the test and getting the results back
ဒါကရှိမရှိဆုံးဖြတ်နိုင်မှုအတွက်စစ်စစ်တာတွေတချို့လုပ်ခဲ့ပြီးဒီစစ်စစ်ချက်တွေကိုလည်း Atlanta မှာရှိတဲ့ယောဂကာကွယ်ထိန်းချုပ်ရေးဌာနကိုပို့ဆောင်လိုက်ပြီးတော့အဲ့ဒီမှာစမ်းသပ်စစ်ဆေးပါတယ်အဲ့ဒီလူတွေကိုလည်းယောဂလက္ခဏာနဲ့အပြားရှိမရှိဆိုတာကိုသိနိုင်မှုဒီနေ့ကိုနှစ်ချိန်ကျွန်တော်တို့စောင့်ကြည့်မှာဖြစ်ပါတယ်။၃ရက်ပြည့်သွားရင်တော့သူတို့ရဲ့အခြေအနေဘယ်လိုရှိရလဲဆိုတာကိုကျွန်တော်တို့သိနိုင်မယ်လို့ထင်ပါတယ်
။ဝူဟန်မြို့မှာတော့အမေရိကန်နိုင်ငံသားအထောက်အပံ့များရှိနေတော့မှာဖြစ်ပါတယ်။ညောင်မြို့ကအင်ဂျင်နီယာနေရှီအယ်ရှူဟာသူ့ရဲ့မိသားစုနဲ့အတူတရုတ်နစ်သက်ကူးပွဲတော်ကိုဆင်နွှဲဖို့အတွက်တရုတ်နိုင်ငံကိုပြန်ခဲ့တာဖြစ်ပါတယ်။
I think people are scared because there's almost no mobility. There are no buses, no subway.
လူတွေကြောက်နေကြတယ်လို့ကျွန်မထင်ပါတယ်။ဘာသွားလာမှမရှိပါဘူး။ဘတ်စ်ကယထာ၊နေအောင်ယထာ၊စင်မော၊တက္ကစီအငှားရင်ဘာမှမရှိတဲ့အပြင်ကိုပိုင်ကားတွေတောင်နေသွားပါတယ်။လမ်းတွေပေါ်မှာလည်းဘာမှမရှိသလောက်ပါ။ကျမတို့တစ်ခါတစ်ခါထွက်ကြည့်ဖြစ်ပြီးတော့လူ၁၀ယောက်လောက်ပဲတွေ့ရပါတယ်။အဲ့လူတွေအားလုံးကလည်းမျက်နှာဖုံးနေနေပါ။မြို့ကတော့မြို့ပြန်ကြီးလိုဖြစ်နေပါတယ်။
သူမဟာဇန်နဝါရီလ28ရက်နေ့ကနယူးယောက်ကိုပြန်ရမှာဖြစ်ပေမဲ့တရုတ်နိုင်ငံကနေပြန်လို့မရပဲဖြစ်နေပါတယ်။အခုခါမှာတော့သူတို့ကိုလာခေါ်မဲ့လေယာဉ်နဲ့ပတ်သက်ပြီးတော့အမေရိကန်နိုင်ငံသားဝန်ကြီးဌာနကအကြောင်းကြားတာကိုစောင့်နေရတယ်လို့သူကပြောပါတယ
်။ The original email said there might be extremely limited capacity on this one flight because there's
ပထမပို့လိုက်တဲ့ email မှာပြောထားတာကတော့လူက1000လောက်ရှိနေတဲ့အတွက်တစည်းထဲမှာပါနိုင်ဖို့ကမလွယ်ဘူး။ရှားကနန်းလောက်ပဲပါနိုင်မယ်လို့ဆိုထားပါတယ်။တကယ်လို့လိုအပ်လို့ရှိရင်ထပ်စီစဉ်ပေးမှာပဲလို့ပြောပါတယ်။ကိုရိုနာဗိုင်းရပ်စ်ကိုကူးစက်ဖို့ ပိုအန်ဒီရဲ့များတဲ့သူတွေကိုဦးစားပေးသွားမှာဖြစ်ပါတယ်။ဒါပေမဲ့ဘယ်သူတွေကပိုအန်ဒီရဲ့များတယ်ဆိုတာဘလို့ဆုံးဖြတ်လဲတော့ကျွန်မသိမရှင်းပါဘူး။
ရောဂါကူးစက်မှုတွေစတင်ဖြစ်ပေါ်ခြင်းကစပြီးတရုတ်နိုင်ငံကိုခီးသွားတဲ့လူတွေနည်းလာတာကြောင့်ခြေသတင်းဘက်ကစပြီးတော့သူတို့ရဲ့လေကြောင်းခီးစဉ်တွေကိုစတင်ဖြတ်သိမ်းမှာဖြစ်တယ်လို့ American လေကြောင်းလိုင်းတစ်ခုကကြေညာပါတယ်။အခုခါမှာတော့ဒီ virus ပိုးဟာတရုတ်နိုင်ငံပြင်ပမှာပါလူကနေလူကိုကူးစက်တာတွေဖြစ်လာနေတာကြောင့်ကမ္ဘာလုံးဆိုင်ရာအရေးပေါ်ကျန်းမာရေးအခြေအနေကြေညာသင့်မသင့်ဆိုတာကိုဆုံးဖြတ်ဖို့အတွက်ကမ္ဘာကျန်းမာရေးအဖွဲ့ချုပ် WHO အနေနဲ့ဒီကနေ့မှအစည်းအဝေးကျင်းပသွားဖို့ရှိပါတယ်ခင်ဗျာ
။ရရှိများရှင်နိုင်ငံရေးမှာစစ်ပြည့်ရဲ့အခမ်းအနားကိုလျှော့ချဖို့အပါအဝင်2008ခုနှစ်ဖွဲ့စည်းပုံအခြေခံဥပဒေကိုပြင်ဆင်တဲ့ဥပဒေမူကြမ်းဒီပွင့်ပတ်ထဲမှာပဲထွက်ပေါ်လာပါတယ်။အငင်းပွားစရာဖြစ်နေရတဲ့ဖွဲ့စည်းပုံပြင်ဆင်ရေးအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ကပူးပေါင်းကြိုးပမ်းနေတာတွေဟာဘယ်လောက်ထိအောင်မြင်နိုင်ပါသလဲ။ဘယ်လိုစိန်ခေါ်မှုတွေအခက်အခဲတွေကြုံရနိုင်ပါသလဲ။စူရာတွေကို VOE ရဲ့စနေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးမိမြန်လူသူတွေအနေနဲ့ VOE ရဲ့ဖုန်းနံပါတ် 1-239-382-999 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOE ရဲ့အီးမေးလ်လိပ်စာ bamis@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOE ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။ဒီနေ့ညတိုင်းရည်လိုက်စီစဉ်ကကြိုဆိုပါရစေ
။လာမယ့်စနေညတိုင်းရည်လိုက်မှာပါဝင်ဆွေးနွေးလို့ရင်အချိန်မီဆက်သွယ်ကြပါလို့ထပ်မံဖိတ်ခေါ်ပါရစေ။နောက်နှစ်နာရီကြာမှထုတ်လွှင့်ပေးမယ့်ညပိုင်းစီစဉ်တွေမှာတော့ထိတ်တန့်ရောက်နေတဲ့မြန်မာနိုင်ငံတကာသတင်းတွေအပြင်သတင်းပတ်ဆင်ကဏ္ဍတွေဖြစ်တဲ့ဥအောင်ခင်းရဲ့မြန်မာအရေးသုံးသပ်ချက်၊ကျန်းမာရေးနဲ့တိုင်းရင်းသတင်းလွှာအစီအစဉ်တွေကိုလည်းနားဆင်ကြရဖို့ရှိပါတယ်။လိုင်းဒိုမီတာ19 kHz 1553ည၊လိုင်းဒိုမီတာ25 kHz 1183ည၊လိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေနားဆင်နိုင်သလို VOE ရဲ့ Facebook စာမျက်နှာ VOE Burmese News ကနေပြီးတော့လေထုတ်လွှင့်ချိန်နဲ့တပြေးညီနားဆင်နိုင်ကြပါရဲ့ရှင်အခုကြာသပတင်းနေ့ညနေခင်းတန်းရောက်နေတဲ့သတင်းအချင်းချုပ်ကိုကိုအောင်လွင်ဦးကပြောပြပေးပါမယ်ရှင
်ကျွန်းနေမှာလူ190ထိသေဆုံးခဲ့ရတဲ့ကိုရိုနာဗိုင်းရပ်စ်ကူးစက်မှုကိုကမ္ဘာ့ကျန်းမာရေးအရေးပေါ်အခြေအနေဖြစ်ကြေညာတဲ့မတင်ဒီကနေ့ဆုံးဖြတ်မှာဖြစ်ကြောင်းကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကြီးကပြောလိုက်ပါတယ်ဒီဘောချင်းနေကြီးညာဖို့အချိန်ပြန်သေးကြောင်းပြည်ရဲ့သတင်းပတ်ထဲမှာ WHO ကပြောထားရင်းနဲ့အခုနောက်ဆုံးနောက်ထပ်ကူးစက်သူ1900ကျော်ပါဝင်ကူးစက်ခံရသူ9900ကျော်ထိတိုးလာခဲ့တာပါကူးစက်သူတွေတိုးလာနေပြီးတရုတ်နိုင်ငံအပြင်မှာပါလူလူချင်းကူးစက်နေတဲ့ထောက်ထားတွေတွေ့ရတဲ့အကြောင်းလဲ WHO ညွှန်ကြားမှုချုပ်ကဆွစ်ဇာလန်နိုင်ငံဂျနီဗာမြို့ကရုံးချုပ်မှာမနေ့ကပဲပြောဆိုထားတာပါတရုတ်နိုင်ငံအပြင်မှာကူးစက်သူအရေအတွက်မများရင်လည်းပိုများလာနိုင်တဲ့အလားအလာရှိတဲ့အကြောင်းလဲသတိပေးထားတာပါအမေရိကန်သမ္မတဒေါ်နယ်ထရန့်ကိုယာယီကဖေရှားနိုင်ရေးတရားစွဲထားတဲ့ပေါ်ကြားနာဆစ်ဆင်းနေတဲ့ထက်လွတ်တော်မှာတရားလိုဖြစ်ဆောင်နေတဲ့အောက်လွတ်တော်အမတ်တွေနဲ့သမ္မတရဲ့ဥပဒေကြိုးဆောင်ဖွဲ့တို့ကိုဒီကနေ့နောက်ဆုံးနေ့ဖြစ်ဆက်လက်မင်းမြန်းမှာဖြစ်ပါတယ်။ထက်လွတ်တော်အမတ်တွေကစံနဲ့ရေးသားမင်းမြန်းဆစ်ဆင်းကြတဲ့မနေ့ကတရားခွင်မှာလဲတော့တက်တည်ဆင့်ခေါ်ခွင့်ပြုသင့်မပြုသင့်ကိစ္စကိုအဓိကအာရုံစက်ခဲ့ကြတာပါ။အာရှနိုင်ငံတွေမှာလွတ်လပ်ခွင့်တွေပေါ်အနာဘဏီကဖိနှိပ်မှုတွေပုံများလာနေတယ်လို့ဖိနှိပ်မှုကိုတွန်းလှန်ဖို့ကြိုးစားသူတွေလည်းပုံများလာတဲ့အကြောင်း Amnesty International လူ့ခွင့်ရေးဖွဲ့ကပြောလိုက်ပါတယ်2019ခုနှစ်အာရှမှာဖိနှိပ်ချက်နှစ်ဖြစ်တယ်လို့ခုခံတွန်းလှန်တဲ့နှစ်ဖြစ်တဲ့အကြောင်းအာရှ Pacific ဒေသကနိုင်ငံနဲ့ပိုင်းနဲ့25ခုရဲ့ပြည်ရဲ့နှစ်အခြေအနေတွေကိုထုတ်ပြန်တဲ့အစီရင်ခံစာမှာဖော်ပြထားပြီးမြန်မာနိုင်ငံမှာတော့ရခိုင်ရှမ်းကချင်းစရဲတိုင်းရင်းသားဒေသတွေမှာစစ်ရာဇဝမှုတွေပါဝင်ကြီးလေးတဲ့လူ့ခွင့်ရေးချိုးဖောက်မှုတွေနဲ့ပတ်သက်လို့လည်းအစီရင်ခံစာထဲမှာဖော်ပြခဲ့ပါတယ်
ကြာသပတင်းနဲ့ညနေခင်းထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းအချင်းချုပ်ကိုကိုအောင်လွင်ဦးပြောပြပေးသွားတာပါရှင်။အခုညနေစီစဉ်ထုတ်လုပ်ရမှုကကိုရနိုင်ဖြစ်ပြီးတန်ဖန်းအင်ဂျင်နီယာကတော့ဂျိုးဂိလ်ဖြစ်ပါတယ်။အခုကျမတို့အသံလွှင့်နေတဲ့ရေဒီယိုအစီအစဉ် PP ချင်း Intelsat 17နဲ့ Mia Set 3တို့ကတိုက်ရိုက်ထုတ်လွှင့်ပေးမဲ့ VOE ရဲ့နေ့စဉ် TV အစီအစဉ်ကိုလည်းကြည့်ရှုနိုင်ကြပါတယ်။ VOE သောရရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကိုရစိတ်ပါရှင်လန်းချမ်းမြေ့ကြပါစေ။ VOE ကိုအားပေးနားဆင်တဲ့အတွက်ကျေးဇူးအထူးတင်ပါတယ်ရှင်။
This program has come to you from the Voice of America, Washington.
From Washington.